မြန်မာအစိုးရစစ်တပ်ဖက်ကတိုင်းရင်းသားဒေသတွေကအရတားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ထိုးစစ်တွေကိုမရတတ်မှုဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့ပူးပေါင်းပြီးတော့ခုခံစစ်အဖြစ်တိုက်ခိုက်သွားမယ်လို့တိုင်းရင်းသားလက်နက်ကိုင်ပူးပေါင်းအဖွဲ့ကကြေညာချက်ထုတ်လိုက်တဲ့အပေါ်ဒေသရင်းတိုက်ပွဲတွေကိုပိုပြင်းထန်ပြီးစစ်ရေးအရှိန်မြင့်တင်းမာလာနေတဲ့အခြေအနေအရေးစီးစစ်ပြေးဒုက္ခတွေကိုကူညီပေးနေသူတွေကဆိုရင်နေကြပါတယ်စစ်တပ်ဖက်ကလည်းနေမြေလုံးကျုံရေးယူထားတဲ့တပ်စခန်းတွေနဲ့ဌာနချုပ်တွေကို KIA ကချင်တပ်ဖက်ကလာရောက်တိုက်ခိုက်မှုတွေရှိတယ်ဆိုပြီးသတင်းထုတ်ပြန်ပါတယ်အခုလိုတပတ်နဲ့တပတ်အပြန်အလှန်ဆွဆွဲမှုတွေနဲ့ထိုးစစ်တွေပိုဆင်းလာတဲ့အတွက်မြန်မာငြိမ်းချမ်းရေးအလားအလာပိုးပြီးတော့အခြေအနေဆိုးဝါးလာနိုင်ခြင်းရှိတယ်ဆိုပြီးသုံးသပ်ကြပါတယ်မဆုမုံကဆက်ပြောပြပါမယ်
ဟုတ်ပါတယ်မြမအစိုးရတပ်ဖက်ကမြမနိုင်ငံမြောက်ပိုင်းကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကိုကန့်တက် MNDA တအောင်းပလောင်တက် TLL နဲ့ရခိုင်တက် AA တို့ပူးပေါင်းထားတဲ့မဟာမိတ်တပ်ဖွဲ့ဝင်တွေအခြေစိုက်တဲ့ဒေသတွေအထူးသဖြင့်ကချင်ဒေသဘက်ကိုမြေပြင်ကရောဝေဟင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်လာနေတဲ့အနေအထားမှာအရက်သားပြည်သူတွေထိခိုက်ဒေဆုံးရတာနဲ့ဖမ်းဆီးနှိပ်စက်ခံရတဲ့လူခွေချိုးဖောက်မှုတွေဇက်တိုက်ပြုတ်လုနေတဲ့အပေါ်ရှုံချကြောင်းဖေဖော်ဝါရီလ3ရက်နေ့ရက်စွဲနဲ့မြောက်ပိုင်းမဟာမိတ်ဘက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုတိုင်းရင်းဒေသတွေမှာထိုးစစ်ဆင်တာဟာပြည်တွင်းစစ်မီးကိုပုံပြီးကြီးထွားတောက်လောင်အောင်လုပ်တာသာဖြစ်ပြီးမြမငြိမ်းချမ်းရေးကြိုးပမ်းမှုဖြစ်စဉ်ဘရောမှအထမြောက်မှာမဟုတ်ဘူးလို့ထည့်သွင်းဖော်ပြထားသလိုတကယ်လို့မြမစစ်တပ်ဘက်ကထိုးစစ်တွေမရက်တက်မှုဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကပူးပေါင်းပြီးတော့ခုခံတော်လှန်တိုက်ခိုက်သွားမယ်လို့ကြေညာချက်ထုတ်ပါတယ်အခုလိုမဟာမိတ်အဖွဲ့ဘက်ကကြေညာချက်ထုတ်လိုက်တဲ့အပေါ်ဒီအခြေအနေဟာငြိမ်းချမ်းရေးအတွက်အလားအလာမကောင်းသလိုစစ်ရေးပြည်ပခါတွေပုံပြီးပြင်းထန်လာနိုင်တဲ့ပြည်တွင်းစစ်ဆိုင်နေကြတဲ့အနေအထားဖြစ်လာနေတယ်လို့မြမနိုင်ငံရေးအကဲခန့်ဦးမောင်ဆိုကသုံးသပ်ပါတယ
်ဒီဇမလောက်ကစားရခြင်းညောင်းကတိုက်ပွဲကြီးစလာတယ်ဇန်နဝါရီလဲမှာတော်တော်ပြင်းတယ်ပေါ့တနိုင်းဘက်မှာထိုးတယ်နောက်ကရင်ရလဲဒီတနိုင်းနဲ့မကြီးနာလန်းမိုးကောင်းနဲ့ဖက်ကန်လန်းကြမှာတိုက်ပွဲကြီးပြန်တိုက်လာတယ်ပူတာဟိုလန်းဟိုလဲဟိုဗလာတွေပေါက်ခွဲကြီးဖြစ်ပလိုက်တယ်လန်းလုံးကြီးလဲမောင်းထုတ်တယ်ပေါ့နော်အဲ့တော့စစ်ပွဲကြီးကမြင့်လာတယ်ဒီကြားထဲမှာလဲဒီလာဇန်းမှာကရင်ကိုစလဲနဲ့တက်ကိုစလဲနဲ့တွေ့ရလဲမရဘူးဆိုတဲ့ခါကျတော့ဒီကြေညာချက်ထွက်လာတာပေါ့ဒီအဖွဲ့၄ဖွဲ့ဆိုတော့ချင်းပြည်နယ်ရရှမ်းပြည်မြောက်ပိုင်းမှာစီရရောနယ်နိမိတ်နယ်မြေရောဆက်ဆက်နေတဲ့ဖွဲ့ကြီးဖြစ်တယ်တတိထားမိတာရော2016တုန်းကလဲဒီလိုကြေညာချက်ထွက်ပြီးတခါပြန်ပြီးတော့ပြည်ရွှေထံပြန်တိုက်တုတ်ပြန်မဲ့ဟာကို2016ခုပုံမှာလဲကျွန်တော်တခါတွေ့ဘူးတော့2018နှစ်မှာနှစ်ဆန်းမှာလဲဒီလိုပြည်ရွှေထံပြန်တိုက်လာတဲ့စစ်ပွဲစစ်ချိန်ပြန်မြင့်လာမဲ့အလားအလာရှိရလို့ပဲကျွန်တော်သုံးသပ်ရပါတယ်ခင်ဗျာ
ဖေဖော်ဝါရီ3ရက်နေ့ကပဲတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကသတင်းထုတ်ပြန်ရမှာတော့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ဘက်ကကချင်ပြည်နယ်မြစ်ကြီးနားနဲ့မိုးကောင်းမှာရှိတဲ့စစ်တပ်ဌာနချုပ်တွေနဲ့နယ်မြေလုံးကျုံရေးဆောင်ရွက်နေတဲ့တပ်စခန်းတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့လာပစ်တယ်လို့သတင်းထုတ်တာပါဖေဖော်ဝါရီ3ရက်နေ့မှာပဲမိုးကောင်းမြို့နယ်လွမ်းလီရန်ကျေးရွာနဲ့မရန်ကထောင်ကျေးရွာတွေဘက်ကို KIA ဘက်ကလက်နက်ကြီးတွေနဲ့လာပစ်လို့စစ်တပ်ဘက်ကစစ်တီတချို့ဒဏ်ရာရတယ်လို့ KIA ဘက်ကလည်းတင်ဆုံးခဲ့တာတွေရှိတဲ့အတွက်အခုစစ်ဖြစ်နေတဲ့နေရာကိုစစ်ကြောင်းတွေဖြန့်ထားပြီးနယ်မြေလုံးကျုံရေးတိုးမြင့်လှုပ်ဆောင်နေတယ်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။ကချင်ဒေသထဲမှာတော့ကျေးရွာသားတွေကိုကချင်လက်နက်ကိုင်တပ်တွေနဲ့ဆက်သွယ်မှုရှိမရှိနောက် KIA လို့တပ်များရှိသူတွေကိုလိုက်လံဖမ်းဆီးတာတွေရှိနေတယ်လို့ကချင်ဒုက္ခသည်တွေအရေးကူညီပေးနေတဲ့မခွန်ချာကပြောပြပါတယ
်။လုံးလုံးဆယ်ကတော့နေရာတကာမှာအရန်ကိုတင်းမာနေတယ်အထူးသဖြင့်ဒီအရင်တိုက်ပွဲဖြစ်နေတဲ့နေရာတွေမှာဆိုတောက်လျှောက်တင်းမာနေတယ်ဥမာဆိုမိုင်းခေါင်နမ်လင်းပါအဲ့ဒီကြောလုံးဆိုရင်အခုရွာသားတွေကိုတောထဲကိုဘယ်သူမှမသွားနဲ့ဆိုပြီးမှ warning ထုတ်လိုက်တယ်ပြီးပေါ့နော်အဲ့ဒါတနေ့ရုံးကထုတ်လိုက်တာပြီးတော့ည၈နာရီဆိုအပြင်မထွက်ရဘူးဆိုတာမျိုးဖြစ်နေတယ်ပြီးတော့ရွာသားတွေကိုဖမ်းဆီးတာလည်းပုံများနေတယ်လွန်ခဲ့တဲ့၄ရက်တုန်းကကျမတို့ဒီမိုင်းခေါင်ဒီရက်ွက်ညစ်ကတယောက်ဖမ်းထားတယ်ပြီးလို့ရှိရင် IDB cam ကတယောက်ကိုဖမ်းထားတယ်နှစ်ယောက်စလုံးကိုပြန်သူဖမ်းသွားတယ်အခုတစ်ခါကျမတို့ဘလောက်လိုက်လိုက်မရဘူးအခုလောလောဆယ်ဒီနေ့အခုချိန်မှာတော့ဟိုမှာမိသားစုတွေကဒီမန်စီကယက်စခါမှာလူပြောက်သွားတိုင်နေပြီ။ဒီအမျိုးကနေရတကားမှာဖြစ်နေတယ်။တနိုင်ဘက်ကိုလည်းတောက်လျှောက်ဖြစ်နေတယ်။စွန်ပရာဘုမလန်ကလည်းတောက်လျှောက်ဖြစ်နေတယ်။ကျင်းသားမှာဆိုဟိုဒေါ်တွဲဘူးအရင်တော့ကလွတ်တော်အမဟောင်းဒေါ်တွဲဘူးပေါ့နော်ရှင်းနေ။သူနဲ့ချီအောင်နေဖို့အထူးကုတွေတို့တွေက group လုပ်ပြီးတော့မှဒီ camp တွေကိုတွားပြီးတော့မှစေဝါကုသမယ်ဆိုတာတို့အဖွဲ့တွေလည်းမိကျင်းသားမှာပဲပိတ်မိနေတယ်။ဘယ်မှမဆက်သွားလို့မရအဲ့လိုပုံစံဖြစ်နေတယ
်။အခုလိုမျိုးတိုင်းရင်းဒေသတွေမှာစီးရီးတင်းမာလာတာဟာအပြည့်ရဖွဲ့တွေနဲ့လည်းအစိုးရနဲ့သဘောထားကွဲနေတာအပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လည်းညှိနှိုင်းမရဖြစ်နေတာကတော့မြမငင်းညာရေးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့နိုင်ငံရေးအကဲခန့်ဥမမောင်ဆိုတာတုံ့တက်ပါတယ
်။နိုင်ငံတော်တိုင်ဝန်သွားနေတဲ့ငင်းညာရေးလုပ်ငန်းစဉ်မှာကဒီ NCA ထိုးထားတဲ့အဖွဲ့တွေနဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းဖြေရှင်းမှုပြဿနာတစ်ခုရှိပါတယ်။ဒုတိယတစ်ခုကတော့အခုဒီတိုင်းသားလက်နက်ကိုင်ကအများစုပေါ့80%ကျော်ရှိတဲ့ခုနှစ်ဖွဲ့ကလည်းကျွန်တော်ငင်းညာရေးဆွေးနွေးပွဲကိုမရောက်သေးဘူးဗျ။ဇော်ရဲမော်မရောက်သေးရင
ပြည်ပခရီးရလေရှိနေအလားလာတွေတွေ့နေရတဲ့ကြောင့်မလို့ဒီပင်လုံးကြီးလာကန်တက်ကတော့စိတ်မကောင်းဘူးလို့ပဲပြောနိုင်ပါလိမ့်မယ်။စစ်ပွဲရေဖြစ်ပွားနေချိန်မှာပဲကချင်နဲ့ကင်တက်ကိုယ်စားလှယ်အဖွဲ့နဲ့မြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တို့တရုတ်ပြည်ထဲမှာတွေ့ဆုံခဲ့ကြပါသေးတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်နဲ့ကင်တက်နဲ